ဟုတ်ကဲ့ပါစီရဲသိမ်းမာနေဆက်ဖာပိုမြို့နယ်လယ်မူဘလော့ဒေတာမှာမြန်မာစစ်တပ်နဲ့ KNU တပ်မငါတပ်ဖွဲ့တို့ကြားတိုက်ပွဲရက်စက်ဖြစ်နေပြီးစစ်ရှောင်တွေကလည်းတိုးလာနေတယ်လို့ရခိုင်အစိုးရကဖော်ဆီးထားတဲ့ကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုစောက်ကြည့်ရေးပူးတွဲကော်မတီ JMCS အဖွဲ့ဝင်နော်မီလာသူးကပြောပါတယ်
ကျွန်တော်ကတော့မိတိုင်းလိုဖြစ်တယ်တိုက်ပွဲဒီမှာကနေကျတော့သူတို့တော်တော်ထွက်ပြေးကြတယ်တင်းချောင်မှုတွေလည်းများတယ်ဆမ်းမန်းကျင်ကျတော့လူပေါင်းထောင်နဲ့ရှိပြီလေသူတို့ဆန္ဒရိတ်ခါမရှိဘူးတနာဖို့ကောင်းတယ်ဒီလား
တောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကခလေးလောက်ခံတပ်ဖွဲ့တွေနဲ့ KNU တပ်မှ9တပ်ဖွဲ့တို့တိုက်ပွဲစဉ်အတွင်းမှာတောင်ရခင်းတွေမိလောင်ခဲ့သလိုလက်နက်ကြီးပြေကမှုကြောင့်လက်မှုဘလော့ကျေးရွာဒေသခံ480ဦးဟီကူလူရွာသား280ဦးအပါဝင်နိဆက်ရရွာသားစုစုပေါင်း1000ခန့်စစ်ဘေးသိမ်းရှောင်နေရတယ်လို့ဖာပွန်ဒေသခံတွေကဆိုပါတယ်။ဒါ့အပြင်မနေ့ကလည်းဖာပွန်မြို့တွင်မိုင်းတလုံးပောက်ကွဲခဲ့တယ်လို့နော်မီလာသူးကဆက်ပြောပါတယ်။
ဖာပွန်ဘက်မှာမနေ့ကမှသူကြီးကမှဒီတန်ကဒါမှာပေါ့နော်အေးမိုင်းတလုံးကွဲတာလေမိုးလန့်ပလိုက်ရတာလေအေးဖာပွန်တန်ကဒါထိတ်ပါလေစိုက်ကဲကြီးပဲထိတယ်ဘယ်ဘက်မှမထိဘူး
ယွန်းစလင်းချောင်းတရားထိပ်ပိုင်းမှာမိုင်းပေါက်ကွဲတာဖြစ်ပြီးဘယ်ဖွဲလက်ချက်ဆိုတာမသိရသေးဘူးလို့ဖာပွန်မြို့ခံတွေကဆိုပါတယ်ဖန်ခရိုင်ကော KNU ကတတ်မှတ်ခေါ်ဝေါ်တဲ့မူတော်ခရိုင်လူတော်ဒွယ်လူဘုဒ္ဓမြို့နယ်၃ခုတွင်မြန်မာစစ်တပ်ရဲ့ရိတ်ခါထောက်ပို့လမ်းကြောင်းတွေကို KNL တပ်ဖွဲ့ကကြားဖြတ်ပိတ်ဆို့တိုက်ခိုက်မှုတွေကလည်းအစဉ်ဖြစ်ပွားနေတယ်လို့ KNU တပ်မှ၅တပ်ဖွဲ့ဝင်တို့ကဆိုပါတယ
်အဲတိုက်ပွဲတော့ဟုတ်တယ်ဖြစ်တယ်ဒုက္ခရောစခါမှာဒီကဟိုတာပိတ်တာဟိုဒီကဲကဒီတော့တွင်းလာတော့အတူရကတာအဒီကရိခာပူဝါဒီကလောက်နေတာရိခာဟိုတာဖတ်တော့လည်းနေတဲ့ဒီကံလောလာလောလာပိတ်တာ
ဒီလိုထောက်ဖို့လမ်းကြောင်းတွေကိုကြားဖြတ်တိုက်ခိုက်လာမှုတွေကြောင့်မြန်မာစစ်တပ်အတွက်ဒိခါတွေထိုင်းနိုင်ငံထိုင်းစစ်တပ်ကနေတဆင့်တင်သွင်းလာရတယ်လို့လဲဒီရပိုင်းတွင်သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်KNU ကကမြူရာစီယုံကမြန်မာစုရမြန်မာစစ်တပ်နဲ့ NCA ပြည်ရလက်မှတ်ရေးသူသားပြီမဲ့ဖာပွန်ခရိုင်တပ်မဟာငါတသုံးခရိုင်တပ်မဟာတဲ့အဖွဲ့တွေနဲ့စီရေးသိမ်းမှလီစေဖြစ်ပါတယ်ခင်ဗျာ